ဖမ်းဆီးခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုတရားမဝင်တင်သွင်းလာတဲ့ Walkie Talkie စကားပြောဆက်တွေပိုင်ဆိုင်တာကြောင့်ဆိုပြီးစစ်တပ်အာဏာပိုင်တွေကတရားစွဲဆိုထားပါတယ်။အာဏာသိမ်းပွဲမှာသူ့ကိုဖမ်းဆီးထားပြီးနှစ်ရက်ကြာမှဒီစွဲချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒါကတော့ဆန်းစုကြည်ကိုဆက်ပြီးဖမ်းဆီးထားနိုင်ရေးပုံမှန်တစ်ခုကိုရှာလိုက်ပုံလည်းရပါတယ်။ဒီလိုတရားစွဲဆိုလိုက်တာကစိတ်နှောက်ယှက်ဖြစ်စရာပါလို့ American ပြည်ထောင်စုကပြောပါတယ်။
We are aware of reports that State Counsel Aung San Suu Kyi and President Win Myint have been charged with crimes. And the National League for Democracy members have been ordered to leave the party. We are aware of reports that State Counsel Aung San Suu Kyi and President Win Myint have been charged with crimes. And the National League for Democracy members have been ordered to leave the party. We are aware of reports that State Counsel Aung San Suu Kyi and President Win Myint have been charged with crimes. And the
National League for Democracy members have been ordered to leave the party. We are aware of reports that State Counsel Aung San Suu Kyi and President Win Myint have been charged with crimes. And the National League for Democracy members have been ordered to leave the party. အားနဲ့ချိနေစေတယ်လို့ပြောပါတယ
် We continue and will continue to call for her immediate release for the president's immediate release and all others
ဖမ်းဆီးခံရတဲ့ဒေါင်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့ဖမ်းဆီးထိန်းသိမ်းခံရသူတွေအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုထားတယ်ဆက်ပြီးတောင်းဆိုသွားမှာလည်းဖြစ်ပါတယ်ဒေါင်ဆန်းစုကြည်ကိုအခုလိုတရားဆွဲတာကမြန်မာနိုင်ငံမှာရာဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီဖြစ်စဉ်ကိုထပ်လောင်းအားနဲ့ရိုးရော်စေပါတယ်ဖမ်းဆီးခံရသူတွေရဲ့အခြေအနေတွေအပေါ်မှာလည်းအများကြီးစိုးရိမ်ပူပန်မိပါတယ
်ကုလပြောခွင့်ရစတီဖင်ဒူဂျရစ်ပြောသွားတာပါမြမအေးလေးလာတုံသက်သူလယ်ရီဂျာဂင်ကတော့ဒေါင်ဆန်းစုကြည်ကိုအခုလိုအမှုစင်လိုက်တော့ကိုမအံ့ဩဘူးလို့ပြောပါတယ
် To some extent this was not unexpected it was clear that the military
men need get around ဟုတ်ပါဘူးစစ်တပ်က NLU သူသဖြင့် NLD ကောင်းဆောင်ဒေါင်ဆန်းစုကြည်ကိုအမှုစင်ဖို့လုပ်မယ်ဆိုတာထင်ရှားပါတယ်ဒါကအနာဝလူလိုက်ကြပါဆက်သွယ်ရေးကိရိယာ walking talking တရားမဝင်တင်သွင်းတဲ့ဆိုပြီးသူ့ကိုဆွဆွဲပါတယ်မကြည့်လေတဲ့အဖြစ်တစ်ခုပါဒါပေမဲ့ဒေါင်ဆန်းစုကြည်နောက်၁၂လအတွင်းရွေးကောက်ပွဲမဝင်နိုင်ဘူးဆိုတဲ့အဓိပ္ပာယ်လည်းရှိပါတယ
် Amnesty International အဖွဲ့ကဒေသဆိုင်ရာတာဝန်ရှိသူ Emily Gill ကတော့စစ်တပ်ကတိုက်ပွဲကိုအကြောက်တရားနဲ့ချိန်ချောက်မှုနဲ့အုပ်စိုးဖို့လုပ်နေတာလို့ပြောပါတယ
် We would like to confirm first.
ဒေါင်ဆန်းစုကြည်ကိုဒီအမှုတွေနဲ့အမှုဖွင့်တာတွေ့ရတော့စစ်တပ်ကနိုင်ငံရေးပျော်ကနေဒီလိုဆွဲချက်တင်လိုက်တာဆိုတာတကယ်ကိုပဲမြင်လာရပါတယ်။ဒါကစစ်တပ်အနေနဲ့သူ့ကိုယ်သူအပြစ်ကင်းလို့ဖို့အရေးအနိုင်ကျင့်ပြီးကြောက်ရွံ့အောင်လုပ်နေတာပါ
။တကယ်တော့ဒီအမှုနဲ့ဒေါင်ဆန်းစုကြည်ကိုနှုတ်ဆက်အောင်လုပ်ဖို့ကြိုးစားလိုက်မယ်လို့လည်းလယ်ရီဂျာဂင်ကပြောပါတယ
်။ This is that that the game plan is to try and silence Aung San Suu Kyi.
သူစဉ်းစားတာကဒေါင်ဆန်းစုကြည်ကိုနှုတ်ဆက်အောင်လုပ်ဖို့ဆိုတာတံပြားကြံလို့ပါဘူးသူရဲ့အနာဂတ်နိုင်ငံရေးကိုပြင်ပြီးပြီးနောက်လုံးမဲ့ရေကောက်ပွဲအပေါ်သူဩဇာမရှိအောင်လုပ်တာဖြစ်ပါတယ်ဒါကစစ်တပ်ရဲ့တကယ် mindset စာအုပ်ကြီးအတိုင်းချစ်ပေမဲ့ဥပဒေကိုအခြေခံထားပါတယ
်ပောက်ကြားလာတဲ့ရတဖွဲ့ရဲ့စာရအခုစင်ထားတဲ့အမှုတွေနဲ့စစ်တပ်အနေနဲ့ဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ကို February 15ရက်နေ့အထိရမန်ကျုံနဲ့ဖမ်းဆီးထားနိုင်ဖို့ဖော်ပြထားပါတယ်ခင်ဗျ